စစ်မှုတပ်ကသူအကြောင်းသားတချို့တွေးမိကြခဲ့ရတဲ့2009ရာရှစ်ဆယ့်ရှစ်ခုနှစ်မတ်လ17ရက်နေ့ကျောင်းသားအရေးခင်း28နှစ်ပြည့်တဲ့အခမ်းအနားတစ်ရပ်ကိုရောင်မြို့ဂျိုကုန်းမှာရှိတဲ့ဖုန်းတော်ကြီးကျောင်းမှာပြုလုပ်ခဲ့ကြပါတယ်။2009ရာရှစ်ဆယ့်ရှစ်ခုနှစ်လူထုလှုပ်ရှားမှုအစပြုခဲ့တဲ့လူစုနိုင်တဲ့မတ်လ17ရက်နေ့ကျောင်းသားလှုပ်ရှားမှုကိုတမိုင်းမှန်တိုင်ဖော်ထုတ်လိုတာက အပြည့်စုံကိုသတင်းပေးပို့ပါလိမ့်မယ်ခင်ဗျာ
။ဆမှုတက္ကသိုလ်ကျောင်းသားဟောင်းတွေကဒီအခမ်းအနားကိုဥဆောင်ကျင်းပခဲ့တာဖြစ်ပြီးတော့အဲ့ဒီအရေးခဲမှာတည်ဆုံခဲ့ရတဲ့ဆမှုတက္ကသိုလ်ကျောင်းသားကိုဖိုးမော်ကိုစိုးနိုင်အပါဝင်1988ခုနှစ်လူလူလှုပ်ရှားမှုမှာတွေးမိကြခဲ့ရသူတွေအတွက်ဘာသာရေးအရဆွန့်ကပ်အမျှဝေခဲ့ကြပါတယ်။1988ခုနှစ်မတ်လ17ရက်နေ့ကစမှုတက္ကသိုလ်ကျောင်းသားတွေနဲ့အစိုးရလူမျိုးရေးတပ်တွေကြားပြိပခဖြစ်စဉ်နဲ့ပတ်သက်ပြီးတော့အဲ့ဒီအချိန်တုန်းကတရက်ဒဏ်ရာရခဲ့ပေမဲ့အသက်ရှင်ကျန်းသူတူဖြစ်တဲ့စမှုတက္ကသိုလ်ကျောင်းသားကိုမြူဦးကတယောက်လာသူတွေကိုရှင်းပြခဲ့ပါတယ
်။အဲ့ဒါဆိုဒေနိုင်သေးဘူးပေါ့နော်ကျွန်တော်ထားလို့ရတယ်။ဒါလေးကိုကျွန်တော်ဟို level top ကြီးကုန်းထားလိုက်တယ်။အဲ့ကျွန်တော် level top ကြီးကုန်းထားလိုက်တဲ့အချိန်မှာလည်းကျွန်တော်ဒီဘက်ကလန်လန်လေးပါပေါ့ကျွန်တော်ကျန်တဲ့20အစိတ်တော့ကွာတဲ့နေရာလေးမှာခုနကဒီလမ်းမှာဟိုပန်းရပြာဝိုင်းမှာပါပဲဟိုကားကလေးပဲတမတည်းဘိုင်းလေးပြစ်ကြတာတော့မြင်လိုက်တယ်။ဟောနောက်တစ်ရက်တော့ကြည့်တယ်ပေါ့
အရသားတွေနဲ့ကျောင်းသားတွေကြားဖြစ်ခဲ့တဲ့ပြိပခါမှာဝင်ရောက်ဖြည့်ရှင်းဖို့လာတဲ့ဒီလူမျိုးရေးတပ်ဖွဲ့တွေဘက်ကကျောင်းသားတွေကိုတစ်ဖက်သက်ညှို့ထားပြီးတော့ကင်တွယ်နှိမ်နှင်းခဲ့တယ်လို့ကျောင်းသားတွေကယူဆပါတယ်။ထိခိုက်ဒဏ်ရာရသူကျောင်းသားတွေကိုဆက်မှုတက္ကသိုလ်ဆရာတွေကကယ်ထုတ်ခဲ့ရတယ်လို့ကုမြူးကပြောပါတယ
်။ဒါပေမဲ့ဆရာတွေကျွန်တော်တို့ထိုင်ပြီးထွက်တဲ့အချိန်မှာတော့ဆရာတွေလိုက်ခံတယ်။ဆရာတွေလိုက်ခံတယ်ဓာရီပြီးတော့သူတို့ပြောကျွန်တော်တို့ဆရာတွေကကျောင်းသားတွေသိအောင်ပို့ဖို့လိုရပေါ့နော်။အဲသူတို့လည်းခဏဆွေးနွေးပြီးတော့မှကျွန်တော်တို့အဲဒီဒိုမိန်ကားလည်းပဲဆရာတွေရောက်ပါမယ်။တို့ဟိုရန်ကုန်စီးပွားရေးပို့တာပေါ့အဲ့ဒီတော့ပဲတို့တို့ကားထွက်ပြီးကာစားလေးမှာပဲဒီဟိုကဘဲကြံတော့ကျောင်းမှာတော့ဆယ်ကြီးရဟိုစိတ်တန်ကြားတယ်တော်အဲ့ဒီချိန်ကတော့ဟိုမူးနောက်နေတဲ့ချိန်ပေါ့တတိတော့မလက်ခဲ့ဘူးအဲ့ဒါဒီကလေးတယောက်တော့တက်မရှိတော့ဘူးတော့တော့သွားချတယ်ပေါ့အဲ့ကဘဲကြံတော့အကြောင်းမှာစုံလာတာကိုဖို့ပေါ့ကနေ
အဲ့ဒီချိန်တုန်းကတည်ဆုံခဲ့သူကျောင်းသားနှစ်ဦးနဲ့ပတ်သက်ပြီးတော့တက်ဆိုင်ရမိသားစုဝင်တွေကိုအာဏာပိုင်တွေကအတော်လေးဖိအားပေးခဲ့တာပါစာဗနာကူတော်မှာအချင်းချုပ်ပြီးတော့ချစ်ပါခဲ့ရတယ်လို့တစ်ဆုံးသူဆက်မှုတက္ကသိုလ်ကျောင်းသားကုဆိုးနိုင်အမဖြစ်သူကအဲ့ဒီအဖြစ်ပြက်ကိုပြန်ပြောင်းပြီးတော့ပြောခဲ့ပါတယ
်။လူလဲပြရသေးတယ်။ကိုကနေကိုတော်မှာပေါ့နော်လွတ်လွတ်လပ်လပ်ဟိုခွင်းတော်မရှိဘူးလား။ကျမတို့ကလည်းလူအဲ့ချိန်တုန်းကတော့လူငယ်သေးပြီပေါ့။ရန်ခံပြောပြပါလား။ဒါပေမဲ့လို့လည်းကျမတို့အဖေကိုထိမ့်မင်းသွားမှလည်းဆိုတဲ့အတွက်ကြောင့်ကျမတို့အကြီးဖြစ်ရလည်းမပြုတ်ခဲ့ရပါဘူး။ဟိုကတော့ကာမှုကုသိုလ်ပြုဖို့ပဲအဖေကအာရုံစိုက်ပြီးတော့လောက်ဆိုလို့တပိတ်တို့ဖို့ဟိုမနှက်ချင်လို့တပိတ်တို့တော်မယ်ဒီနေ့လိုမှပြန်ရောက်တော့အဲ့လိုပဲအားချင်းတပိတ်တို့လိုက်ရပါတ
ယ်ခန္ဓာကိုယ်စီစဉ်သူတွေကတော့အခုလိုဒီပြန်ပြောင်းအမှတ်တရလောက်ရတာဟာအခုလက်ရှိနိုင်ငံရေးအရာဖြစ်နေတဲ့အမျိုးသားပြန်လည်တင့်မြတ်ရေးလမ်းကြောင်းကိုထိခိုက်စေလိုတဲ့သဘောတော့မဟုတ်ပဲနဲ့ပြီးခဲ့တဲ့ဖြစ်ရပ်တွေကိုအမှန်တိုင်းဖော်ထုတ်လိုတာကြောင့်ဖြစ်တယ်လို့စီစဉ်သူတူဖြစ်တဲ့စမှုတက္ကသိုလ်ကျောင်းသားဟောင်းကုဇော်မြို့အောင်က view ကိုပြောပါတယ်
ကျွန်တော်တို့စက်မှုတက္ကသိုလ်မှာဖြစ်ပျက်ခဲ့တဲ့ဖြစ်ပျက်အမှန်လေးပေါ့တပိုင်းကြောင်းအမှန်လေးဖြစ်လာပေါ့နောက်တစ်ခါမှဒီကျွန်တော်တို့เนาะဟိုဗဇက်ရာသွင်းသဘောမျိုးဖြစ်သွားတာမျိုးစိုးရိမ်နေတဲ့အတွက်ကြောင့်မလို့ဒီဟာကိုကျွန်တော်တို့ကျင်းပါတာဖြစ်တယ်နေ့ချက်နေ့ချက်ကတော့ကျွန်တော်တို့ဒီအမျိုးသားပြန်လဲတည်မြဲရေးနဲ့ကျွန်တော်တို့တိုင်းပြည်ရဲ့အနာဂတ်ဟိုကျွန်တော်တို့လာမယ့်ဒီပွင့်လင်းလွတ်လပ်တဲ့ဒီမိုကရေစီရရှိဖို့အတွက်ဆိုလို့ရှိရင်ဒီလိုအဖြစ်ပျက်တွေဒီလိုခန်းသားတွေကကျင်းပါစေနဲ့လို့ကျွန်တော်ယုံကြည်တဲ့အတွက်ကြောင့်မလို့ကျင်းပါတာပါနောက်တစ်ချက်ကတော့ကျွန်တော်ဒီလိုခန်းသားတွေကိုဆက်ခါကျင်းပသွားခြင်းအပြင်ကျွန်တော်တို့နောက်မျိုးဆက်သစ်တွေပေါ့လေနောက်ကျွန်တော်တို့ R&D တွေမကပါဘူးကျွန်တော်ចောင်းသားတက်ကူအားလုံးပေါ့လေအဲမျိုးဆက်သစ်တွေကနေပြီးတော့လက်ဆင့်ကန်တည်ဆောင်ပြီးတော့ဒါကိုကျွန်တော်တို့သင်ခန်းစာယူဖို့ကျွန်တော်တို့အတုယူဖို့နောက်ပြင်စရာရှိတာပြင်ဖို့
မတ်လ17ရက်နေ့အဲ့ဒီညကအဖြစ်ပျက်ကိုအဲ့ဒီအချိန်အစိုးရကအမှန်တမ်းမထုတ်ပြန်ပြီးခဲ့တဲ့အပေါ်မှာចောင်းသားတွေဘက်ကဒေါသဖြစ်ပြီးတော့ចောင်းသားလှုပ်ရှားမှုတွေအဆင်ဆင်ဖြစ်ခဲ့ရပါတယ်ဒီနောက်ပိုင်းဖြစ်လာတဲ့1988ခုနှစ်လူလူလှုပ်ရှားမှုကိုလည်းစစ်စိုးရဆက်ဆက်ကစူပူမှုအဖြစ်သာသတ်မှတ်ပြီးတော့ပြောဆိုခဲ့တာပါအခုဒီနောက်ပိုင်းအရသာအစိုးရတက်လက်ထက်မှာလည်းဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့နိုင်ငံတော်အနေနဲ့အမှန်တိုင်းထုတ်ဖော်ကြေညာအသိမှတ်ပြုတာမရှိသေးဘူးလို့ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေကပြောပါတယ်ဒီကနေ့ခန္ဓာကိုယ်တော်ဒီ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကတောင်းဆိုပေးပို့ပါတယ်မတ်လ17ရက်နေ့ကကုဖိုးမော်နဲ့ကုဆိုးနိုင်တို့ကြာဆုံးမှုဟာ1988ခုနှစ်ဒီမိုကရေစီရေလှှရှားမှုတွေအတွက်တက်လှန်တန်ပြည့်စေခဲ့တယ်လို့ဒေါက်ဆန်းစုကြည်ကပြောထားပါတယ်။ကျောင်းသားတွေဟာတိုင်းပြည်ရဲ့အပူမီးကိုဝိုင်းကူပြီးတော့နှင်းနေရတာကြောင့်ပညာရှာခွင့်ဆုံးရှုံးရတဲ့အစဉ်လာမျိုးအပီးတိုင်းအဆုံးတက်နိုင်အောင်ကြိုးပမ်းဆောင်ရွက်ကြဖို့လိုမယ်ဆိုပြီးတော့လည်းဒေါက်ဆန်းစုကြည်ကသူ့ရဲ့သူဝင်တော်ထဲမှာတိုက်တွန်းပြောဆိုထားပါတယ်ခင်ဗျာ
။ဒါတော့ VOE သတင်းတော့ကိုသားညဦးရန်ကုန်မြို့ကနေ